ော်ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်လို့ဖြစ်ပါတယ်ရှင်တောဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်ဒါကြောင့်ကိုယ်ရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
ချစ်တန်တော်တရှင်မိတ်ဆွေများတို့ရှင်အံပွဲဆေးပင်များနဲ့ကုသချေအစီအစဉ်မှာတဘာဝကုတုံးလေးများနဲ့ကုသလို့ရရှိနိုင်တဲ့နီလန်းလေးများကိုတင်ပြပေးသွားမှာဖြစ်ပါတယ်။ဒီနေ့မှာတော့ဝတ်ချံပေါ့ရင်ဘလို့ဆေးဘဝင်အပင်တွေနဲ့ကုသလို့ရနိုင်တယ်လဲဆိုတဲ့အကြောင်းလေးကိုဖော်ပြပေးသွားမှာဖြစ်ပါတယ်။တောတရှင်များရှင်ဝတ်ချံဆိုတာကဆေကြောတက်လူငယ်လူရွယ်တွေမှာဖြစ်လေဖြစ်ထားရှိတဲ့အရေးပြားအနာတစ်ခုပဲဖြစ်ပါတယ်။အများအားဖြင့်မျက်နှာ၊ရင်ပတ်နဲ့ကြောကုန်းမှာဖြစ်ပွားတတ်ပြီးပြည်တဲ့နာအဖုလေးတွေပဲဖြစ်ပါတယ်။ဝတ်ချံအနာတွေကမျက်နှာမှာဖြစ်မယ်ဆိုရင်ရေနွေးဆက်ပြာနဲ့မျက်နှာကိုတစ်နေ့၃ချိန်သစ်ပေးတာကအကောင်းဆုံးပဲဖြစ်ပါတယ်။မျက်နှာသစ်ပြီးရင်ရေနွေးငွေ့နဲ့မျက်နှာကိုအပူပေးရပါမယ်။ဝတ်ချံအနာမှာရှိတဲ့မျက်နှာကိုလည်းလက်နဲ့ခဏခဏမကန်ရပါဘူး။ဝတ်ချံအဖုလေးတွေကိုလည်းလက်နဲ့မညှိရပါဘူး။ရည်နဲ့တတိဖြော်ရည်တွေကိုမြမြတောက်တုံးပေးရမှာဖြစ်ပါတယ်။အိပ်ရည်ကိုလည်းဝအောင်အိပ်ဆက်ရမှာဖြစ်ပါတယ်။ဟင်းသီးဟင်းရွက်နဲ့အသီးတံတွေကိုမြမြစားသုံးရမှာဖြစ်ပြီးအစီအစိမ့်အချိုတွေကိုရှောင်ရှားရမှာပဲဖြစ်ပါတယ်။နောက်ထပ်မှတ်သားစရာသဘာဝနည်းများကိုလည်းဖော်ပြပေးချင်ပါတယ်။တင်မောသည့်အမဲ့ကိုထမင်းစားဆွန်းသုံးဆွန်းနဲ့ချစ်ယူပြီးတံပြားရည်တစ်စွန်းနဲ့ရောလိုက်ရပါမယ်။ရောလိုက်တဲ့အရည်ကိုမျက်နှာတစ်ပြီးမျက်နာပေါ်မှာမိနစ်30ကြာအောင်လူထားပေးရပါမယ်။သတ်မှတ်ထားတဲ့အချိန်ပြည့်သွားတဲ့အခါမှာတော့ရေနွေးလေးနဲ့မျက်နာတစ်လိုက်ရမှာဖြစ်ပါတယ်။ဖော်ပြပေးခဲ့တဲ့နီလန်းလေးကတင်မောသည့်အမဲ့နဲ့တံပြားရည်ရောဆက်ထားတဲ့ကုသနီလေးပဲဖြစ်ပါတယ်။ဝတ်ချံအနာကိုရှားဆောင်လက်ပတ်ရွက်နဲ့ကုသနီလေးကိုလည်းဆက်လက်ဖော်ပြပေးချင်ပါတယ်ရှင်။ရှားဆောင်လက်ပတ်ရွက်တစ်ရွက်ကိုအခွန်ခွာလိုက်ပြီးအရည်ကိုမျက်နာပေါ်မှာတုံလင်းပေးရပါမယ်။မျက်နာပေါ်မှာမိနစ်30ကြာအောင်ထားပြီးသတ်မှတ်ထားတဲ့အချိန်ပြည့်သွားရင်တော့မျက်နာတက်နိုင်ပါတယ်။ဒါမှမဟုတ်ရင်လည်းတညအိတ်ထားပြီးမနှက်မိုးလေးမှမျက်နာတက်နိုင်ပါတယ်။သောတာရှင်များရှင်ဝတ်ချံအနာကိုတဘာဝဆေးပင်များနဲ့ကုသတဲ့နီလန်းလေးများကိုတင်ပြပေးခဲ့ခြင်းပဲဖြစ်ပါတယ်။သောတာရှင်တို့အနေနဲ့မိမိအတွက်တော့မကတခြားသူတွေကိုလည်းပြန်လည်မျှဝေပေးလျက်လက်တွေ့ကျင့်သုံးကြပါစို့။သောတာရှင်ပေါင်းကျမဒုက္ခဖြာဖြာနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင
♪
တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို့
။ကျေးဇူးတော်ရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပေါင်းနဲ့ပြေဝဆုံလင်ကြပါစေ။ဒီနေ့ပေးသွားမယ့်မျောလင့်ခြင်းဓမ္မဒေသနာရဲ့သတင်းစကားကတော့အပြစ်တရားနဲ့ဆက်ဆိုင်သောအမှုကျင့်အပြစ်တရားနဲ့ဆက်ဆိုင်သောအမှုကျင့်ဆိုတဲ့သတင်းစကားကိုပေးသွားมาဖြစ်ပါတယ်။ခြေတော်မိတ်ဆွေတို့အပြစ်တရားနဲ့ဆက်ဆိုင်တဲ့အမှုကျင့်တွေကဘယ်မှာအမြင့်ဆွဲပြီးတော့မြင့်တွယ်ပြီးတော့ဘယ်သူတွေကဒီအပြစ်တရားကိုများပြားအောင်လုပ်ခဲ့တယ်လဲဆိုတာကိုကျွန်တော်တို့အသက်တာကိုပြန်လဲပြီးတော့ကြည့်ရင်းနဲ့မိမောင်းထိုးသွားမှာဖြစ်ပါတယ်။ဒါချစ်တော်မိတ်ဆွေတို့အပြစ်တရားကလူသားတွေကလှုပ်ဆောင်မှုပါဆိုရှင်အတော်မတက်နိုင်ကြဘူး။အဲ့ဒါကြောင့်ဒီအပြစ်တရားရဲ့အမှုကျင့်ကဆိုရှင်အတော်မတက်နိုင်တဲ့အမှုကျင့်တစ်ခုဖြစ်နေတာကိုတွေ့ရပါတယ်။ရှေးခေတ်ကနေမှအာဗြဟံအင်းဆက်တယ်မကမင်းနဲ့အာရန်နဲ့အေဝါကနေမှတဆင်ပြီးတဆင်လုံဆောင်လာတဲ့လူသားတွေရဲ့အပြစ်ကအမှုကျင့်တွေကဆိုရှင်လုံးဝမှအတော်မတတ်သွားခဲ့ဘူးဖရာသခင်ကိုကိုးကွယ်ကြပေမဲ့အပြစ်တရားကပို့ပြီးတော့များပြားနေတာတွေ့ရတယ်ဒါကြောင့်ကမ္ဘာဦးကျန်းခန်းကြီး6အငယ်5မှာမြေကြီးပေါ်မှာလူအပြစ်ကြီး၍သူဤစိတ်နှလုံးအကြံစီရှိသမျှတို့သည်အစင်မပြတ်စိုးညစ်ခြင်းတသက်ရှိကြောင်းကိုဖရာသခင်သိမြင်တော်မူလျင်ကပောက်ချန်းခိုင်းခုနှစ်ငွေ24မှာရေတီလဲမြေကြီးပေါ်မှာရက်ပေါင်း150ပတ်လုံးအာကြီးစွာတီးလေ၏ချစ်တော်မိတ်ဆွေတို့ကျွန်တော်တို့ဖတ်ခဲ့ပြီးတဲ့ကြမ်းကြက်များကိုကြည့်မယ်ဆိုရင်လူကဖရာသခင်ကိုစွန့်ခွာဖို့ရန်မြေကဲသို့ဆုံးဖြတ်ခဲ့ကြောင်းမိမိအလိုတိုင်းမြေကဲသို့အသက်ရှင်ခဲ့ကြောင်းသိရှိခဲ့ရပါတယ်ဒါကြောင့်တမန်ကျမ်းစာရထိုကဲသို့ဆုံးဖြတ်ခြင်းကိုအပြစ်လို့ခေါ်ပါတယ်။ယနေ့ကျွန်တော်ဖတ်ရတဲ့ကျမ်းစာအဖြစ်ထိုအပြစ်များကကျွန်တော်ကိုဖယားသခင်တံမှမြည်မြဝေးကွာစွာခေါ်ဆောင်သွားကြောင်းကိုကဘာဦးကျန်ခန်းကြီး6အငယ်5မှာတို့ရှင်အတိအလင်းဖော်ပြထားပါတယ်။ဒါကြောင့်အပြစ်ရဲ့သဘောတဘာဝဟာအစိုးဆုံးစီတို့အမြဲဥတီသွားစေပါတယ်။ချစ်တော်မိတ်ဆွေတို့ကင်းစာဆဲကဲ့သို့ကြီးထွားပြန့်နှံ့တတ်တယ်အပြစ်ဟာတို့ရှင်အမားကိုသိလျက်နဲ့မပြုတ်ပြင်ပဲနဲ့ဆက်လက်ပြီးတော့မှားနေမယ်ဆိုရင်မကြာမီမှာဘဝတစ်ခုလုံးပြည့်စည်သွားနိုင်တယ်မိတ်ဆွေ အဲ့ဒီအတွက်ကြောင့်ဖခင်သခင်ကလူသားတို့ရဲ့ဘဝအတွက်အလွန်စိုးရိမ်ပူပန်လျက်ရှိတယ်။သင်ချစ်မြတ်နိုးတဲ့တစုံတဦးကအမှားကျိုးလို့နေတာကိုသိလျက်နဲ့သင်မသိတဲ့လူနေနိုင်မလားမိတ်ဆွေ။ဖခင်သခင်ကလူတို့ရဲ့အမှားကျိုးလို့ခြင်းအားစောင့်ဖမ်းပြီးတော့အပြစ်စီရင်တဲ့အလုပ်ကိုနှစ်သက်တယ်ဆိုပြီးတော့တချို့သောသူတွေကထင်ကြတယ်။ဒါပေမဲ့တော့ဖခင်သခင်ကလူတို့ရဲ့အပြစ်ကျိုးလို့ခြင်းကိုကျေနပ်အားရတဲ့ခံစားချက်မျိုးစိတ်ဆိုးတဲ့ခံစားချက်မျိုးမရှိပါဘူးမိတ်ဆွေ။နာကျင်ကြေကွဲခြင်းကိုသာခံစားရတယ်ဆိုပြီးတော့ကပ္ပဦးကျမ်းခန်းကြီး6ငွေ6ကနေမှ9နှစ်မှတွေ့နိုင်ပါတယ်။ကျွန်တို့တို့အပြစ်ကျိုးလို့ခြင်းအတွက်ဘုရားသခင်ရဲ့စိတ်နှလုံးကိုနာကျင်စေတယ်။ဒါပြင်မကဘဲနဲ့အပြစ်ဟာတို့ရှင်အလွန်ဆိုးရွားလာတဲ့အကျိုးဆက်များကိုဖြစ်ပေါ်စေပါတယ်။ထိုအကျိုးဆက်များအတွက်ပုံပြက်နေတဲ့မြင်အိုးကိုဖျက်ဆီးပြီးတော့အစမှပြန်လဲပြီးတော့ပုံသွင်းပြုလုပ်တဲ့အိုထိန်သမားတဦးကဲ့သို့ဆောင်ရွက်ဖို့ရန်ဖရာသခင်ကိုတွန်းအားပေးတဲ့ကဲ့သို့ဖြစ်သွားစေပါတယ်။အဲ့ဒီအတွက်ကြောင့်ဒီအကြောင်းအရာများဟာကပ္ပဦးကျမ်းခန်းကြီး6အငယ်9နဲ့ကပ္ပဦးကျမ်းခန်းကြီး9နဲ့အငယ်24တို့မှာဖော်ပြထားတဲ့နောအေးရဲ့ဘဝစာကြောင်းနဲ့ချိတ်ဆက်နေပါတယ်။နောအင်းကမိမိရဲ့ပတ်ဝန်းကျင်မှာရှိတဲ့အပြစ်ထူးဆိုက်များနဲ့လကောင်းကြံတန်ခက်ထန်တဲ့အရာများနဲ့၎င်းစန့်ကျင်ပြီးတော့အသက်ရှင်နေထိုင်ခဲ့တဲ့သူဖြစ်တယ်။ဖခင်သခင်ကအဘယ်ကြောင့်နောအေးကိုနှစ်သက်တော်မူသလဲ။နောအေးကဖခင်သခင်ရဲ့စကားကိုနာခံလိုက်လျှောက်တဲ့အတွက်ကြောင့်ဖြစ်တယ်။အဓိကတော့ချက်ပဲ။ကပ္ပဦးကျမ်းခန်းကြီးခုနှစ်အငယ်9မှာမှာထားတော်မူသည့်အတိုင်းနောအေးပြုတ်လေဤလို့ဆိုထားပါတယ်။ဤအချင်းရာဟာတို့ချင်းဖြောင်းမတ်ချင်းရဲ့အနက်အဓိပ္ပာယ်ဖြစ်ပါတယ်။ချစ်တော်မိတ်ဆွေတို့ကဘာဦးကျန်ခန်းကြီးခုနဲ့ငွေ30မှာဆိုထားတဲ့ခုနှစ်ရက်စစ်တော့အခါဆိုတဲ့ဇကားကိုစဉ်းစားကြည့်ကြပါစို့ထိုခုနှစ်ရက်အတွင်းမှာနောအေးဘယ်လိုခံစားရမလဲဖခင်သခင်ရဲ့ဇကားကိုနားထောင်ခြင်းကြောင့်ဘာအကျိုးရလက်မှမရှိတဲ့အချိန်နေမှာပင်နောအေးကဖခင်သခင်ရဲ့ဇကားကိုစစ်စစ်နားထောင်ခဲ့တယ်ယနေ့ထိတိုင်ဖခင်သခင်ကဆိုရှင်နောအေးကဲ့သို့သောယုံကြည်ခြင်းကိုသဘောကျနှစ်သက်လျက်ရှိပါတယ်ထိုအချိန်ကအပြစ်တရားနဲ့ဆက်ဆိုင်လျက်ရှိတဲ့အမှုကျင့်များကိုရေလွှမ်းမှုခြင်းအဖြစ်ရှင်းထုတ်ခဲ့တယ်။ကပ္ပဦးကျမ်းခန်းကြီးခုနှစ်ငွေ20နဲ့23မှာဆိုရင်အသက်ရှူလျက်ကုန်းပေါ်မှာရှိလေသမျှတို့သည်တေချာကုန်၏။မြေမျက်နှာပေါ်၌ရှိတော်မူသောလူဖြစ်စေ၊သားဖြစ်စေ၊တွားတတ်သောအရာဖြစ်စေ၊မိုးကောင်းကင်ဖြစ်စေ၊မိုးကောင်းကင်ငှက်ဖြစ်စေအသက်ရှင်သောအရာရှိသမျှတို့ကိုမြေကြီးပေါ်ကပဲရှင်းတော်မူ၍ပျက်စီးကွယ်ပျောက်ခြင်းသို့ရောက်ကြကုန်၏။နောအင်းမှဆ၍နောအင်းနှင့်အတူသင်မောထဲ၌ရှိသောသူတို့သာကြံ့ကျွင်းကြလေ၏။သို့ပေမဲ့ထိုခဲသို့ရှင်းထုတ်ခြင်းဟာကဘာကုံဆုံးတဲ့အချိန်တည်းမဟုတ်ဘဲနဲ့အချိန်အတိုင်းတာတစ်ခုအတွက်သာဖြစ်ပါလေ။ဖခင်သခင်ကအပြစ်ရှိသူတို့ကိုရေလွှမ်းမှုခြင်းအပြင်စီရင်ခြင်းရှင်းထုတ်ခဲ့ပေမဲ့လေကဘာဦးကျန်ခန်းကြီးခုနှစ်ငွေ24မှာအတိတ်တဖန်ပြန်လဲစားပြုရန်ဂတိပေးခဲ့ပါတယ်ကျွန်တို့တို့ဟာကဘာလောကအတွက်ဖခင်သခင်ပြင်ဆင်ထားတဲ့ကယ်တင်ခြင်းရောင်ကြီးကိုမောင်မဲတဲ့တိမ်တုများကြားမှာလမ်းမြင်နေရပါတယ်နောအေးကဲ့သို့ဖခင်သခင်ရဲ့အလိုတော်တိုင်းလိုက်လျှောက်အသက်ရှင်ကြပြီးတော့ဖခင်သခင်ရဲ့ကယ်တင်ခြင်းခံရတဲ့သူတိုင်းဖြစ်ကြပါစေဖခင်သခင်ဘက်မှာတစ္ဆာရှိပြီးတော့အပြစ်ရဲ့အမှုကျင့်အားလုံးကိုကျွန်တော်တို့အားလုံးကစွန့်ပယ်ပြီးတော့နောအေးကဲ့သို့ဖြောင်းမတ်ခြင်းကိုကျွန်တော်တို့ကဆိုရှင်ဝိလုံကိုဝစ်ဆင်ပြီးတော့ဖခင်သခင်ရဲ့နှစ်သက်မြတ်တိုးတော်မူသောအသက်တာမျိုးနဲ့အသက်ရှင်ကြပါစို့ဖခင်သခင်ကကျွန်တော်တို့ကိုအမြဲတမ်းပဲပြန်လာဖို့ရန်အတွက်ဖိတ်ခေါ်လဲရှိတယ်သူရဲ့သားသမီးတွေကိုသိချစ်တယ်ဒါပေမဲ့အပြစ်တရားကြီးရဲ့အမှုကျင့်တွေကအတော်မတတ်နိုင်ဘူးဒီအတော်မတတ်နိုင်တဲ့အပြစ်ကပါကြီးတွေမှာယနေ့ကျွန်တော်တို့အားလုံးကယုံကန်လှုပ်ရှားရတဲ့အခါမှာချစ်တော်မိတ်ဆွေတို့နောအေးကဲ့သို့ဖြောင်းမတ်ခြင်းကိုကျွန်တော်တို့အားလုံးကအသက်တာကိုတိဆောက်ပြီးတော့ဖခင်ကိုကျွန်တော်အားလုံးကကိုရောစိတ်ပါပုံအပ်ပြီးတော့ယုံကြည်ပြီးတော့ကျွန်တော်တို့ရဲ့အသက်တာကိုတိဆောက်ကြပါစို့လို့အားပေးတိုက်တွန်းနေဒီကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်မှာဘုရားသခင်ကြောကမြတ်ပြစွာကောင်းခြင်းမလာတောင်းချပေးပါစေခေတ္တကဏ္ဍဆုတောင်းကြပါစို့အထက်ကောင်းငင်ပေါ်၌တရှုံမထရရှင်ပါဗျာယနေ့ကဘာလောကကြီးရဲ့စိုးညစ်မှုတွေသည် ကဘာဥစားကနေမှယခုချိန်ထိတိုင်အောင်အတော်မတတ်နိုင်တဲ့အမှုကျင့်နေဖြင့်စိုးသွမ်းမှုတွေသည်များပြားလည်းရှိပါတယ်။အဖဖျားအပြည့်ရဲ့မူကျင့်သည်ဆိုးရွားလာပါတယ်။ဒီဆိုးရွားလာတဲ့အတွက်ကြောင့်ကိုရှင်ဖဖျားဟာနောအေးလက်ထက်မှာကဘာကြီးကိုရေလွှမ်းမှုခြင်းအပြင်တန့်စင်ခဲ့ပေမဲ့လည်းအဲဒီနောက်ပိုင်းမှာလည်းဆက်လက်ပြီးတော့အပြစ်တရားကြီးသည်ဆိုးသွမ်းမှုအပြင်ဆက်လက်ပြီးတော့နားထောင်အသက်ရှင်နိုင်သောသားသမီးများဖြစ်ဖို့ရတဲ့သားမတို့ရဲ့တက်တာကိုယနေ့မှစ၍စက္ကန့်အနှံ့နိုင်သောသားမီးများဖြစ်ဖို့ရတဲ့မာသရမီကြောင့်တပါရုသောသခင်ခရစ်တော်ရဲ့မဟာနာမတော်ကိုဆုတောင်းပါတယ
်ကိုစီဝန်တန်းဘွားခီလန်ကိုရှောက်လန်းနေခြင်းในไหนเลยซอสวนอาดุโลอาแก่เมใสพอดำยาช่วยยามแม้อัตตาสิ้นฤกโกเย็นใสไหนบ่ยังสวนอามันโลเด้ช่วยตะเบไลมาแต่ซาแม้ตันเตยโตเย็นเทยกี่โลซอยอสกามยาเลติชิแก่มีจงสงลาเมลองกายะสงสันจินฤโกยินไสในมงคลสวาลันโลเรมันไกโกยิ่งใหญ่มตวามีเสเนยงจีจันทาไขเนบงโลเรเต็มเนยุสาด้วยมล้วนมาเสเนตโกยิ่งทาด้วยญาพงโลไลพาแต่ซาเดตันเหล่าโตเย็นเทดีโนซอยอสกามยาเลติชิเกมีจงส่งลาเมลองกายะส่งกันเจนฤโกเย็นใสในบงยันสวาหามาโลเรปันไตโกเย็นใหญ่มตวามิเสเนยงจีจันทาไขมันล้วนมาเสเนโกยเซ็งทาล้วนญาบ่โลเลดีมันจะต้อยั่วล้วนกี่เนทาแม่เอาเพลินเลยแม่มันใจก็ยิ่งใหญ่ไม่คว้าไม่เสเนยงจีจันทาไขแม่บ่โลเลเต็มเต็มอยู่ซาด้วยมันล้วนมาเสเน
တဲ့သောသားရှင်များကိုမင်္ဂလာနေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါရစေ။သောသားရှင်များရှင်စကားပြေသာမင်္ဂလာစီစဉ်မှာရင်သွေးငယ်ဤရှေ့ဦးကျောင်းဆိုတဲ့မင်္ဂလာသတင်းစကားလေးကိုသောသားရှင်တို့ခွန်အားရရှိစေဖို့တင်ပြပေးသွားမှာဖြစ်ပါတယ်။သောသားရှင်များရှင်အသက်ပညာသင်ကြားရေးအတွက်တည်ထောင်လာတဲ့အဖွဲ့အစည်းတွေအားလုံးထဲမှာမိသားစုကအကြီးမားဆုံးပညာရေးအဖွဲ့အစည်းပဲဖြစ်ပါတယ်။မိသားစုအတိုင်းဝိုင်းကကျောင်းဖြစ်တယ်ဆိုတာဖျားသခင်ရဲ့ကြိုတင်သိမြင်နိုင်တော်မူတဲ့ဉာဏ်တော်အားဖြင့်ပြဋ္ဌာန်းထားတော်မူပါတယ်။လေးစားရတဲ့သောသားရှင်များရှင်ခလေးတယောက်ရဲ့ပညာသင်ကြားရေးကိုနေအိမ်မှာအစပြုရမှာဖြစ်ပါတယ်။ခလေးငယ်ရဲ့အနေအိမ်ကသူတို့လေးတွေရဲ့ရှေ့ဦးကျောင်းပဲဖြစ်ပါတယ်။ရှေ့ဦးဆရာမိထိုက်စွာဘုဗ္ဗစရိယမိနေဖာဆိုယိုးစကားနဲ့အညီတာသမီလေးတွေဟာ ယုတိကိုင်းဆိုင်မှုနားထောင်မှုချစ်ကြောက်ယုတင်မှုကိုကိုကိုချုပ်တီးမှုစားတဲ့သင်ခန်းစာတွေကိုမိဘတွေစီကနေတင်ယူနာခံရမှာဖြစ်ပါတယ်။သောသားရှင်များရှင်နေအိမ်ကနေလက်ခံရရှိထားတဲ့ရှေ့ဦးပညာကအသက်တာရဲ့ကောင်းကျိုးစုဖြစ်ကိုဆုံးဖြတ်ပေးပါတယ်။အများအားဖြင့်ဒီပညာတွေကခဏတိမ်ထုတ်နေမှာဖြစ်ပေမဲ့အမှန်တရားပဲရှေ့ရှုပြီးဆောင်ရွက်မယ်ဆိုရင်တမန်တရားနဲ့ဖြောင့်မတ်ခြင်းပါရမီအတွက်အလုံးမပင်အကျိုးသက်ရောက်မှုရှိပါတယ်။သောသားရှင်မိဘများလို့ရှင်တာသမီလေးတွေကိုအိမ်တွင်းကစပြီးအမှန်တရားကိုသင်ကြားပေးရပါမယ်။မသင်ကြားပေးဘူးဆိုရင်စာရရဲ့ကိုယ်စလဲတွေကသူတို့လေးတွေကိုပညာသင်ကြားပေးသွားပါလိမ့်မယ်။ဒါကြောင့်မို့မိဘတွေရဲ့အကြောင်းကတာသမီလေးတွေအတွက်အလွန်အရေးကြီးလာတယ်မဟုတ်ပါလားရှင်။သောသားရှင်များရှင်မိသားစုအတိုင်းဝိုင်းကလက်ချင်ရဲ့အကြောင်းတစ်ဆောင်ဖြစ်တဲ့အတွက်တာသမီလေးတွေကိုမိမိတို့နေအိမ်မှာလောက်ကန်ရမယ့်အလုပ်တွေလူအဖွဲ့စည်းမှာလိုက်နိုင်ရမယ့်ကျင့်ဝတ်ကျင့်စဉ်တွေအသင်းတော်မှာဆောင်ရွက်ရမယ့်အမှုတော်လုပ်ငန်းတွေကိုလက်ချင်သင်ကြားပေးရမှာဖြစ်ပါတယ်။လေးစားရတဲ့သောသားရှင်များရှင်ကျမတို့မိဘတွေပြီးတဲ့ရှေ့ဦးပညာရေးကအရေးကြီးဆုံးပဲဖြစ်ပါတယ်။ယနေ့ကမ္ဘာနဲ့အဝန်းဆိုသလိုအများသောသူတို့ဟာယနေ့လူငယ်တွေကိုမိဘတွေအနေနဲ့ရှေ့ဦးပညာသင်စားပေးဖို့တာဝန်ပြက်ကွက်တဲ့အတွက်ဖြစ်ပါတယ်။သောသားရှင်များရှင်မိခင်နဲ့ဖခင်တို့ကိုပေးအပ်ထားတဲ့လုပ်ငန်းထက်ပိုပြီးကောင်းမွန်တဲ့လုပ်ငန်းမရှိပါဘူး။ကျမတို့ချစ်ရတဲ့ယနေ့လူငယ်တွေဟာအနာဂတ်ကာလကိုဖန်တီးသူများဖြစ်ကြပါတယ်။ဒီလူငယ်လေးတွေရဲ့အရေးချင်းကမိမိတို့ရဲ့အိမ်တော်ပေါ်မှာမူတည်ပါတယ်။ပုရုဇဉ်လူဘဝမှာတွေးကြုံရမယ့်ယောဂဝေဒနာခံစားရတာ၊စိတ်ဒုက္ခရောက်ရတာ၊ရာဇဝတ်ပြစ်မှုတွေလွန်ကျူးရတာ၊အဆရှိတဲ့အမင်္ဂလာအပေါင်းကအများအပြားငယ်စဉ်ကလေးဘဝကမိဘတို့ရဲ့ရှေ့ဦးပညာသင်ကျောင်းမှာလက်ကျင့်ပညာပေးမှုမလုံလောက်တဲ့အတွက်ဖြစ်ကြောင်းစစ်ဆေးတွေးရှိရပါတယ်။ငြိမ်ရစဉ်အတ္တကတက်ရှင်စင်ကြယ်မဲဆိုရင်လူလောကမှာရင်ဆိုင်ရမယ့်တာဝန်ဝတ္တရားတွေဘေးအန္တရာယ်တွေကိုတွန်းလှန်နိုင်မှာဖြစ်ပါတယ်လေးစားရတဲ့သောသားရှင်များရှင်ကျမတို့မိဘတွေပေးတဲ့ရှေ့ဦးပညာရေးကအရေးကြီးဆုံးဖြစ်ပါတယ်ကျမတို့ချစ်ရတဲ့လူငယ်လေးတွေရဲ့အနာဂတ်ဘဝလှပဖို့သူတို့လေးတွေကိုပြုစုပျိုးထောင်ပေးကြပါစို့လားရှင်သောသားရှင်များအားလုံးကိုယ်ဤကျမ်းမာခြင်းစိတ်ဤချမ်းသာမှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်။ကောင်းကင်မြေကြီးသဘောတရားဆန်ရေI'm gonna go to the place where I belong.
တော်တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4648ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။